ပြည်ပမှာအလုတ်သွားလုပ်ကြတဲ့မြန်မာနိုင်ငံသားပင်လယ်ကူသင်္ဘောသားတွေပေးပို့တဲ့ငွေတွေကိုအလွန်ကောင်းမွန်တဲ့ငွေလွှဲနှုန်းနဲ့လွှဲပြောင်းပေးနေပါတယ်ဆိုပြီးပြည်တွင်းဘဏ်တစ်ခုဖြစ်တဲ့ CB ဘဏ်ကကြေညာထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကဒေါ်လာကို3000ချက်နဲ့လွှဲပြောင်းပေးနေတယ်ဆိုတဲ့ကြေညာချက်ကိုပြောင်းလဲလိုက်တာပါဒါနဲ့ပြည်တွင်းမှာရှိနေပြီးနိုင်ငံသားငွေနဲ့လစာရတဲ့သူတွေအနေနဲ့သင်္ဘောသားတွေရတဲ့ငွေလှဲနှုန်းနဲ့ရဖို့ကတော့အကျုံးမဝင်ဘူးလို့လည်းလစာသွားထုတ်တဲ့သူတချို့ကပြောဆိုကြပါတယ်။ဘဏ်တစ်ခုနဲ့တစ်ခုကြားမှာလည်းတတ်မှတ်ချက်တွေကွဲလွဲနေတယ်လို့ပြောပါတယ်။ရန်ကုန်ကနေလာတဲ့အသိပေးပို့ချက်ကိုတော့မဆုမွန်ကပြောပြပါမယ်ရှင်
။ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံသားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုတရားဝင်ရောင်းဝယ်ခွင့်ရှိတဲ့ authorized dealer AD bank တွေကနေတဆင့်ပြည်တွင်းကိုလွှဲပြောင်းမယ်ဆိုရင်သူတို့ကိုယ်တိုင်အသုံးပြုတာတခြားသူကိုလွှဲပြောင်းတာဘဏ်ကိုရောင်းချတာတွေလွတ်လွတ်လပ်လပ်လုပ်ဆောင်နိုင်တယ်လို့ဗဟိုဘဏ်ကမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်အပြီးသတင်းပတ်အနည်းငယ်အကြာမှာတော့ပင်လယ်ကူးသင်္ဘောသားတွေမြန်မာနိုင်ငံကိုပြန်ပို့တဲ့လစာတွေကိုဒေါ်လာကို3000ကျပ်နှုန်းနဲ့လဲပေးမယ်ဆိုတဲ့ CB bank ရဲ့ကြေညာချက်ပြီးခဲ့တဲ့ရက်ပိုင်းကထွက်လာပါတယ်အခုတော့ဒီကြေညာချက်မှာဂိန်းကနဲအတိအကျဖော်ပြမထားတော့ဘဲအလွန်ကောင်းမွန်တဲ့ငွေလဲနှုန်းနဲ့ပေးနေတဲ့အကြောင်းကြေညာထားပါတယ်။ပုဂ္ဂလိကနာမည်ကြီးဗန်တစ်ခုရဲ့နာမည်မဖော်လိုတဲ့မန်နေဂျာတဦးကတော့တင်မောသားတွေကိုဒေါ်လာ3000ကျပ်နှုန်းနဲ့လဲပေးနေတယ်ဆိုတာဟုတ်မှန်တဲ့အကြောင်း VOA ကိုအတည်ပြုပြောဆိုပါတယ်
။ဟုတ်အခုလက်ရှိကတော့ကျွန်တော်ဆက်ဆက်ရေးကို3000နဲ့ပေးနေပါတယ်ဟုတ်လား။နိုင်ငံသားတမိသားတို့အင်ဝတ်အနေနဲ့ဟိုကဖြစ်ပြီးတော့ salary အနေနဲ့တရားဝင်နေဆိုလို့ရှိရင်အခုလက်ရှိရှိကြတော့ပြီးတယ်ဟိုဘုကံကလည်းအဲ့ဒါကိုဆိုဟိုကဘာသာရေးကတော့ဆန့်ကျင်တာပေါ့နော်တကယ်လို့အကြောင်းနဲ့တကုံလေးရရှိတယ်ဆိုရင်တော့မနေ့နေ့ကြောင်းပါပေါ့အခုလက်ရှိကတော့ပြီးတယ်ခင်ဗျာ
အခုလိုဒေါ်လာကို3000ကျပ်ငွေလဲနှုန်းနဲ့လဲပေးတဲ့အထက်မှာသင်္ဘောသားတွေအတွက်ပဲဖြစ်ပြီးပြည်တွင်းမှာနေထိုင်ပြီးပြည်ပနိုင်ငံသားငွေနဲ့လစာရသူတွေမပါဘူးလို့ဘဏ်တချို့ကအကြောင်းပြန်ထားတဲ့အကြောင်းနိုင်ငံသားငွေနဲ့လစာရသူတယောက်ဖြစ်တဲ့ကိုကောင်းမြတ်က VOA ကိုပြောပါတယ်။ဘဏ်တစ်ခုနဲ့တစ်ခုသတ်မှတ်ချက်တွေမှာကွဲလဲချက်တွေရှိနေတယ်လို့လည်းပြောပါတယ်
။ကျွန်တော် NGO တခုမှအလုပ်လုပ်တာ။ဒါပေမဲ့ကျွန်တော်လစာကြတော့3000နဲ့မရောက်။ကျွန်တော်ကဘာပြောလဲဆိုတော့ထုတ်ပြန်ချက်ကတော့နိုင်ငံသားတော့အလုပ်လုပ်တဲ့လူတွေပဲပါတယ်ပေါ့နော်။ပြည်တွင်းမှာကျွန်တော်ရှိနေရဖြစ်တဲ့အတွက်ကျွန်တော်တို့3000နဲ့ဖြန့်ပေးတော့2000ကျော်သူတို့တက်မှတ်တဲ့ဈေးအတော်နဲ့ကျွန်တော်တို့ဖြတ်ပြီးရောကွန်ဘောသားတစ်ခုပဲဖြစ်နေရောပြောကျွန်တော်တိတော့ဆိုရင်ကျွန်တော်အတော်ကအဒီအမေရိကန်နဲ့ Western Union နဲ့ကျွန်တော်ဒေါ်လာတရာမဟုတ်ဘူးလွှဲပြီးရောအဲ့တော့ဟိုတခြားဘဏ်ကထုတ်ပြီးတော့ကျွန်တော် 3000 နဲ့ထုတ်ပြီးတခြားကျွန်တော်တငယ်ချင်းတွေအဲ့ဒီတန်းတော့ရှိနေရောလေသူတို့ဆိုတခြားဘဏ်တွေရောဆိုလို့ရှိရင်သူတို့3000နဲ့ဖြတ်ပြီးရောဟို policy ရောအဲ့လိုအလွယ်လေးချော်ချော်လေးဖြစ်နေရောလားဟိုဘဏ်တွေရောပဲလုတ်ချင်တူလုတ်နေရောလားဆိုတော့မသိအဲကျွန်တော်တို့ကနိုင်ငံငွေနဲ့ရောက်တယ်မှန်တယ်ဒါပေမဲ့ပြည်တွင်းမှာရှိနေတဲ့အတွက်ဆိုပြီးတော့ကျွန်တော်တို့3000နဲ့တော့မရောက်ဘူးပြော့
ဗဟိုဘဏ်ကတော့ပြည်ပကိုနိုင်ငံငွေလွှဲပြောင်းတာပဲဖြစ်စေပြည်ပကနေငွေလွှဲပို့တာပဲဖြစ်စေဗဟိုဘဏ်သတ်မှတ်ထားတဲ့ရည်ညွှန်းငွေလဲလှယ်နှုန်းသတ်မှတ်ချက်ရဲ့3.3%ခန့်နှုန်းဘောင်အတွင်းမှာပဲသတ်မှတ်ဖို့လိုင်စင်ရဘဏ်တွေကိုညွှန်ကြားထားပါတယ်ဗဟိုဘဏ်ရဲ့ရည်ညွှန်းငွေလဲနှုန်းကတော့ဒေါ်လာကိုကျပ်ငွေ2100ကျပ်ဖြစ်ပါတယ်။ဒါပေမဲ့လည်းအပြင်မှာတရားမဝင်ကြိုက်ရောင်းကြိုက်ဝယ်ဈေးကွက်တွေမှာဗဟိုဘဏ်ကသတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ကွာဟချက်တွေတော့ရှိနေပါတယ်။ဒါကြောင့်လည်းပြည်တွင်းဘဏ်တွေနဲ့ငွေလွှဲတဲ့ကိစ္စကိုအယုံကြည်မရှိဘူးဆိုပြီးရန်ကုန်မြို့ကန်တဦးဖြစ်တဲ့မတ်တီရီကပြောပါတယ်။
တော်တော်များများတော့ဒီကဘဏ်ကိုမယုံလို့ဘဏ်ကောက်မှာဘဏ်ကောက်ဖွင့်ပြီးလွှဲကြတာများတယ်။ဒီမှာကလည်း policy အမျိုးမျိုးလေးဘဏ်တွေကလည်းအရန်လူပါသွားတာအဲ့တော့မခံနိုင်လို့ဒီရဘဏ်တွေနဲ့လုံးမလုတာများတယ်တချို့ကစိတ်ချတဲ့ဟွန်ဒီတွေနဲ့လွှဲတယ်အမဆိုတဲ့ဒီရဘဏ်ကနေတစ်စင်မလုဘူ
းမြန်မာနိုင်ငံဟာပြည်ပမှာတွားရောက်အလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေပြန်ပို့တဲ့ဝင်ငွေတွေအများအပြားကိုလက်ခံရရှိနေတဲ့နိုင်ငံဖြစ်ပါတယ်အရှိတောင်အာရှနိုင်ငံတွေမှာတင်တွားပြီးတော့အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားကအလုပ်သမား9သန်းရှိပြီး90ရာခိုင်နှုန်းဟာထိုင်းနိုင်ငံမှာအလုပ်လုပ်နေကြတာလို့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာနကခန့်မှန်းပါတယ်ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်အရာ2018ခုနှစ်အတွင်းပြည်ပကနေမြန်မာနိုင်ငံကိုပြန်ပို့တဲ့ငွေဒေါ်လာ 3.8 ဘီလီယံရှိခဲ့ပါတယ်COVID-19 ကာလ2021ခုနှစ်အထိရော့ကျသွားပေမဲ့2022ခုနှစ်အတွင်းမှာတော့ဒေါ်လာ6ဘီလီယံနဲ့10ဘီလီယံကြားအထိရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မကြသေးခင်လပိုင်းတွေကနေစပြီးပြည်ပမှာအလုပ်သွားလုပ်နေသူတွေရဲ့လစာငွေတွေကိုတရားဝင်လမ်းကြောင်းကနေပေးပို့ဖို့ညွှန်ကြားချက်တွေအပါအဝင်နိုင်ငံသားငွေထိန်းချုပ်ရေးစည်းမျဉ်းသတ်မှတ်ချက်တွေတော်တော်များများဗဟိုဘဏ်ဘက်ကချမှတ်လာခဲ့ပါတယ်ရှင်။
ဒါကတော့ပြည်တွင်းဘဏ်တွေမှာငွေလဲနှုန်းတွေအမျိုးမျိုးကွဲလွဲနေတဲ့အကြောင်းကိုမဆုမွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်။